in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇူလိုင်လ13ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16.25ဒုကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာပါရှင်ကျမခင်မြွှေထွေးပါအမေရိကန်ပြည်ထောင်စုလူဝီစီယာနာပြည်နယ်မှာပြင်းထန်တဲ့အပူပိုင်းမုန်တိုင်းတစ်ခုကုန်းတွင်းပိုင်းကိုချဉ်ကပ်လာနေပါတယ်ရုရှားနိုင်ငံကနေမှယူတဲ့လေကြောင်းကာကွယ်ရေးဆိုင်ရာအစစ်မြေလက်နက်ပစ္စည်းတွေဒီကနေ့ထပ်မံရောက်လာတဲ့အကြောင်းတူရကီကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုန်တုံရာသီကာလမူးများပြီးရေကြီးမြေပြိုတာတွေကြောင့်ဒုက္ခသည်တွေနေထိုင်ရေးအန္တရာယ်ရှိနေတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ HRW ကသတိပေးထားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညနေခင်းတောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံတဝမ်းပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးမှာမုတ်တုံလေးအားကောင်းပြီးတော့မိုးများရေကြီးရေရှမ်းဖြစ်နေတဲ့အချိန်မှာပဲကချင်နဲ့ရခိုင်ဒုက္ခသည်စခန်းတွေမှာတော့ရေဘေးတင့်နေရပြီးဒုက္ခသည်တွေအရေးပေါ်ရွှေ့ပြောင်းနေရပါတယ်
ဖြစ်ဆောင်မှာလည်းရေကြီးကတော့အခုဖျားကြောင်းကိုပြန်မဟိုရွှေ့ရရပေါ့နော်ဆိုတော့ဒီလေးချောင်ရတယ်ရေးပေးလေးချောင်ရတယ်ပေါ့နော်
ဒီသတင်းကိုနောက်ပိုင်းအပြည့်စုံနားဆင်ရပါမယ်ရှင်။နောက်အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်စပ်မှာရောက်နေတဲ့ခိုလုံခွင့်တောင်းခံသူတွေကိုအကူအညီကာကွယ်ပေးဖို့ကြိုးပမ်းတဲ့အနေနဲ့ဒီသတင်းမှတ်ထွဲမှာပဲဒီမိုကရက်တွေဘက်ကဥပဒေတရက်အစိုးပြုလိုက်တဲ့အကြောင်းသတင်းနဲ့အတူနိုင်ဂျာနိုင်ငံဟာကမ္ဘာပေါ်မှာအရွယ်မရောက်သေးသူမိန်းကလေးငယ်တွေအိမ်အောင်ပြုမှုနှုန်းအများဆုံးနိုင်ငံဖြစ်ပြီးတော့ဒီအစီအလာကိုစန့်ကျင်ကန့်ကွက်မှုတွေရဲ့အကြောင်းသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်ပြည်ထောင်စုလူဝီစီယာနာပြည်နယ်ဘက်မှာအပူပိုင်းမုန်တိုင်းဘယ်ရီချောင်းဖြစ်ပေါ်လာတဲ့တိမ်ညူတိမ်မဲတွေဟာဒီကနေ့ကုန်းတွင်းပိုင်းကိုရွေ့လျားလာနေတယ်လို့မိုးလေဝသပညာရှင်တွေကပြောပါရယ်။ဘယ်ရီမုန်တိုင်းကြောင့်လေမင်းမုန်တိုင်းတိုက်ခတ်ပြီးမိုးကြီးနိုင်တယ်လို့အန္တရာယ်ရှိတဲ့မုန်တိုင်းတစ်ခုဖြစ်လာလိမ့်မယ်လို့အမျိုးသားဟာရီကိန်းစင်တာကသတိပေးထားပါပါ။အမြင့်ဆုံးလေတိုက်နှုန်းတနာယီကို100ကီလိုမီတာအထိရှိနိုင်ပြီးကန်ယူရန်ဘက်ကိုတနာယီ9ကီလိုမီတာနှုန်းနဲ့ဥတီရွေ့လျားနေပါတယ်။မက္ကဆီကိုပင်လယ်ကွေးကနေဘယ်ရီမုန်တိုင်းတစ်ဖြည်းဖြည်းဝင်ရောက်လာနေတာနဲ့အမျှလူအီစီယာနာပြည်နယ်ညူးအော်လင်းစ်မြို့ကမြို့ကန်တွေကတော့သူတို့ရဲ့နေအိမ်တွေကိုမုန်တိုင်းထံကနေခံနိုင်အောင်ပြင်ဆင်နေကြပြီးရဲခါကြိုတင်စုဆောင်းတာတွေလည်းလုပ်နေကြပါတယ်။မြို့ထောင်ဘက်ကကန်ယူနန်ဒေတာနှစ်ခုမှာနေထိုင်ကြသူတွေကိုတော့နေရာကနေမဖြစ်မနေရွှေ့ပြောင်းဖို့တာဝန်ရှိသူတွေကညွှန်ကြားချပြီး New Orleans မြို့တွင်ကဒေတာကန်တွေကိုတော့နေအိမ်တွေထဲကနေအပြင်မထွက်ကြဖို့သတိပေးထားပါတယ်။ဒီဒေတာကိုလာကြတဲ့ခီးသွွားဧည့်သည်တွေလည်းတောက်ကြနေကြတဲ့ကနေရာကနေထွက်ခွာသွားခဲ့ကြပါပြီ။ဒီကနေ့စနေနေ့မှာတော့လေရင်ခီးစင်တချို့ကိုလည်းဖျက်သိမ်းထားပါတယ်။ဘယ်ရီမုန်တိုင်းဟာဒီကုန်းတွင်းပိုင်းကိုဝင်ရောက်တဲ့အချိန်မှာအားကောင်းလာနေပြီးတော့ကန်ယူနန်ဒေတာကိုရိုက်ခတ်ချိန်မှာမုန်တိုင်းသတိပေးအဆင့်တက်အခြေအနေမှာရှိလိမ့်မယ်လို့အမျိုးသားဟာရီကိန်းစင်တာကခန့်မှန်းထားပါတယ်။ဒီမုန်တိုင်းဟာဒီနှစ်ရာသီဝင်ရောက်တဲ့ပထမဆုံးအတ္တလန္တိတ်ဟာရီကိန်းမုန်တိုင်းပဲဖြစ်ပါရဲ့ရှင်
။အမေရိကန်ပြည်ထောင်စုမှာ2020ကျရင်ဒဂေါင်ရဲကောက်တဲ့အခါမှာနိုင်ငံသားဟုတ်မဟုတ်မေးခွန်းကိုထည့်သွင်းမှာမဟုတ်တယ်လို့ဒီကိစ္စအတွက်တရားရုံးမှာအဆုံးဖြတ်ခံယူသွားမှာမဟုတ်တော့ဘူးလို့သမ္မတဒေါနယ်ထရမ့်ကပြောလိုက်ပါတယ်။သမ္မတထရမ့်ကတော့သူ့အနေနဲ့ဒီကိစ္စကိုအရင်လူတွေလုပ်ခဲ့သလိုလွယ်လွယ်နဲ့တော့လက်လျှောက်သွားမှာမဟုတ်ဘူးလို့ကာကွယ်ပြီးတော့ပြောဆိုသွားပါတယ်။အခြေခံဥပဒေအရမဲဆန္ဒနယ်တွေပြန်လည်ရေးဆွဲဖို့အမေရိကန်နိုင်ငံမှာဒဂေါင်ရဲကောက်ယူမှုကိုဆယ်နှစ်တကြိမ်လုပ်ရပါတယ်။ဒဂေါင်ရဲဘူရိုကပညာရှင်တွေရဲ့အဆိုအရတော့ဒဂေါင်ရဲကောက်ယူတဲ့အခါဒီလိုနိုင်ငံသားဟုတ်မဟုတ်မေးခွန်းတွေထည့်သွင်းမယ်ဆိုရင်လူပေါင်း 6.5 သန်းလောက်ကဒကောင်စီရဲ့ကောက်ခံမှုမေးခွန်းတွေကိုတုံ့ပြန်ဖြေကြမှာမဟုတ်ဘူးလို့ပြောပါရယ်။အခုတော့နိုင်ငံသားမေးခွန်းကိုထည့်သွင်းမေးစရာမလိုတော့ပဲအစိုးရဝန်ကြီးဌာနတွေကနေနိုင်ငံသားဥယျာဉ်နဲ့သက်ဆိုင်တဲ့အချက်လက်တွေကိုပေးအပ်ဖို့ကိုသမ္မတကညွှန်ကြားထားပါရယ်။နိုင်ငံသားမေးခွန်းထည့်သွင်းမှာကိုစန့်ကျင်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံသားအခွင့်အရေးလှုပ်ရှားမှုအဖွဲ့ ACLU ကတော့နိုင်ငံသားမေးခွန်းတွေထည့်သွင်းမယ်ဆိုရင်တရားစွဲဆိုသွားမယ်ဆိုပြီးတော့လည်းချင်းချောက်ထားပါရယ်။ပြီးခဲ့ကျွန်လာတုန်းကတော့သကောင်စင်းတဲမှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းကိုမထည့်ဖို့အမေရိကန်တရားရုံးချုပ်ကဆုံးဖြတ်ခဲ့တာပါဒီမိုကရက်တစ်ကတော့ဒီလှုပ်ဆောင်ချက်ဟာရှေ့ပြောင်းချေချာနေထိုင်သူတွေသကောင်စင်းဝင်မဖြစ်ရဲအောင်လှုပ်ဆောင်တဲ့ Republican Party ရဲ့ပြည်ရဲ့နဲ့လှုပ်ဆောင်ချက်တရားဖြစ်တယ်လို့ဆိုရတယ်ဒီမိုကရက်တွေကိုထောက်ခံတယ်လို့ယူဆထားတဲ့နေမီဒီမှာစပိန်စကားပြောလက်တင်နယ်ဝါရီရဲ့မဲပေးနိုင်သူအရေးအတွက်ကိုရှော့တွက်မယ်ဆိုရင်ကွန်ဂရက်မဲဆန္ဒအရေးအတွက်ရောချနိုင်ပါတယ်ခင်ဗျာ
ရုရှားနိုင်ငံကနေကာကွယ်ရေးဆိုင်ရာပစ္စည်းတွေဝယ်ယူဖို့သဘောတူထားတဲ့အတိုင်းလေကြောင်းကာကွယ်ရေးဆိုင်ရာအစစ်မြစ်စစ်လက်နက်ပစ္စည်းတွေဒီနေ့ရုရှားကနေတူရကီနိုင်ငံကိုထပ်မံရောက်လာတဲ့အကြောင်းတူရကီကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ဒီလိုရဲ့အကြောင်းနေတိုးမဟာမိတ်အဖွဲ့ဝင်တူရကီအပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့တာတွေလှုပ်လာနိုင်ပွဲရှိပါရယ် အန်ကာရာမြို့တော်အနီးကမတ်ချက်လီတက်စခန်းကို၄၀မြောက်ရုရှားကုန်တင်လေယာဉ်ဒီကနေ့ဆရောက်တာဖြစ်ပြီးဒီမတိုင်ငယ်တရက်ကလည်းဒီလီတက်စခန်းမှာပဲရုရှားလီတက် AN124 လေယာဉ်ကြီး၃၀နဲ့အစစ်မြေစစ်လက်နက်ပစ္စည်းတွေပို့ဆောင်ပေးခဲ့တဲ့အကြောင်းတူရကီကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်တူရကီနဲ့ရုရှားအကြားအခုလိုသဘောတူညီချက်မျိုးဖြစ်မလာအောင်အမေရိကန်အစိုးရကလရီနဲ့ချီပြီးတော့ကြိုးပမ်းခဲ့တာပါရုရှားနိုင်ငံလုံး S-400 အမျိုးအစားလေကြောင်းကာကွယ်ရေးစနစ်ဟာ NATO အဖွဲ့ဝင်တွေသုံးတဲ့စနစ်တွေနဲ့ကိုက်ညီမှုမရှိဘူးဆိုပြီးရုရှားစီကနေအခုလိုဝယ်ယူတာတွေမလုပ်ဖို့အမေရိကန်ကကန့်ကွက်ခဲ့တာပါ။ဒါအပြင်ဒီ S-400 အမျိုးအစားလေကြောင်းကာကွယ်ရေးစနစ်ကိုအမေရိကန်ရဲ့ F-35 အမျိုးအစား Stealth Fighter တိုက်လေယာဉ်တွေအနီးမှာချထားမယ်ဆိုရင်ဒီလေယာဉ်တွေအတွက်အန္တရာယ်ဖြစ်နိုင်တယ်လို့အမေရိကန်ကပြောဆိုခဲ့တာပါ။တူရကီအနေနဲ့ရုရှားရဲ့ S-400 လေကြောင်းကာကွယ်ရေးစနစ်ကိုဝယ်ရင်ရုရှားကနေစစ်လက်နက်ပစ္စည်းတွေမဝယ်ယူဖို့ဟန့်တားထားတဲ့အမေရိကန်ရဲ့ဥပဒေနဲ့တူရကီအပေါ်တန်ခတ်ပိတ်ဆို့အရေးယူတာတွေလုပ်သွားနိုင်တယ်ဆိုပြီးတော့လည်းအမေရိကန်ကသတိပေးပြောဆိုထားပါရဲ့ရှင်
။ဆိုမာလီနိုင်ငံတောင်ပိုင်းကဟိုတယ်တစ်ခုကိုအယ်ရှာဘတ်အကြမ်းဖက်သမားတွေတိုက်ခိုက်ခဲ့တာကြောင့်ဒီဆုံးသူဦးရေဟာ26ရက်ရှိသွားခဲ့ပြီဖြစ်ပါတယ်။ကစ်မာယိုမြို့မှာတောက်ကြနေကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုတွင်နောက်ထပ်56ရက်လည်းဒဏ်ရာရသွားတယ်လို့ပြည်သူ့သတင်းဌာနတစ်ခုဖြစ်တဲ့ AFP ကပြောပါတယ်။ဒီဆုံးသွားသူတွေထဲမှာခင်ဂျာနိုင်ငံသား3ယောက်၊အမေရိကန်နိုင်ငံသား2ယောက်၊ကနေဒါနိုင်ငံသား1ယောက်နဲ့တန်ဇေးနီးယားနိုင်ငံသား3ယောက်ပါဝင်တယ်လို့ဂျူဝါလန်ပြည်နယ်ဥက္ကဋ္ဌကပြောပါတယ်။ဒါအပြင်လာမဲ့ဒီသန္ဓရရေကောက်ပွဲအတွင်းဝင်ရွေးခံမဲ့သမရလောင်းတို့လည်းဒီဆုံးသွားတယ်လို့အမက်မိုဟာမက်ကပြောပါတယ်။ဒါပြင်ဒီဆုံးသူတွေထဲမှာထင်ရှားတဲ့ဆိုမာလီနယ်ဘက်ကနေဒါနိုင်ငံသားသတင်းတော်တို့ဖြစ်တဲ့ဟိုဒနာလာယာလည်းပါဝင်ပါတယ်။အယ်ရှာဘတ်ဘုံလီဟာဟိုတယ်ကိုကားပုံးခွဲတိုက်ခိုက်ခဲ့ပြီးတော့ဝင်ရောက်စီးနင်းခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အခုခါမှာတော့လုံခြုံရေးတပ်ဖွဲ့တွေကအခြေအနေတွေကိုထိန်းချုပ်နိုင်လိုက်ပြီးတော့နောက်ဆုံးကြံတဲ့အကြမ်းဖက်သမားကိုလည်းတုတ်တင်နိုင်ခဲ့တယ်လို့လုံခြုံရေးတာဝန်ရှိသူတဦးဖြစ်တဲ့မိုဟာမက်အဗ်ဒယ်ဝါလီက AFP သတင်းဌာနကိုပြောပါတယ်ခင်ဗျာ။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့စနေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးသွားပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်ထုံရာသီကာလမိုးများပြီးရေကြီးမြေပြိုတာတွေကြောင့်ဒုက္ခသည်နေအိမ်တွေအများအပြားဆုံးရှုံးရမယ့်အခြေအနေနဲ့ထိခိုက်ဒဏ်ရာရမှုတွေများလာနိုင်တဲ့အထိဆူဆူဝါးဝါးကြုံနေရတဲ့အကြောင်းနိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကပြောဆိုလိုက်ပါတယ်။ဒီလအစောပိုင်းကစလို့ရေကြီးတာနဲ့မြေပြိုတာတွေကြောင့်ကောက်ဆက်ပလာဒေသအနီးကဒုက္ခသည်စခန်းတွေမှာဒုက္ခသည်6000နီးပါးနေစရာအိမ်တွေဆုံးရှုံးခဲ့ရပြီးဒုက္ခသည်တွေခိုးလုံနေတဲ့ယာယီတဲအိမ်3500ထိခိုက်ပျက်စီးသွားခဲ့တဲ့အကြောင်းနဲ့ကလေးငယ်တဦးအပါဝင်လူနှစ်ဦးသေဆုံးခဲ့တဲ့အကြောင်းဇူလိုင်လ2ရက်နေ့ကထုတ်ပြန်တဲ့ HRW ရဲ့ကြေညာချက်မှဖော်ပြထားပါတယ်။ဒီလပထမ10ရက်အတွင်းမှာရေကြီးမှုပေါင်း28ကြိမ်ထက်မနည်းရှိခဲ့ပြီးလေပြင်းတိုက်ခတ်မှုအကြိမ်60နဲ့မြေပြိုမှုပေါင်းကတော့400ကျော်ရှိခဲ့တယ်လို့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ကလည်းထုတ်ပြန်ထားပါတယ်။ဒီလိုဘေးရန်တွေကိုခံရတဲ့သူပေါင်း2000ကျော်ရှိနေတယ်လို့လည်းဆိုပါတယ်ဒီလိုခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒုက္ခသည်တွေကိုဘေးလွတ်ရာရွှေ့ပြောင်းနေရချထားပေးတာအပြင်အခုလိုဆိုးရတဲ့မုတ်တုံရာသီကာလအတွင်းဒီရာသီဥတုတံကိုခံနိုင်မဲ့အခြေခံအဆောက်အုံတချို့စောက်ခွင့်ပြုဖို့ကိုလည်း HRW ကတိုက်တွန်းထားပါတယ်အစရိယဆိုးရနေတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုဒီမုတ်တုံမိုးနဲ့ရေကြီးမြေပြိုတာတွေကပိုးပြီးတော့ဆိုးရစေလိမ့်မယ်လို့လည်း HRW ကပြောပါတယ်ဒါကြောင့်အကူအညီလိုအပ်နေတဲ့ဒုက္ခသည်တွေအတွက်အထောက်ပံ့တွေဆက်ပြီးပေးနိုင်အောင်လူရှင်ဆိုးရတွေကဘင်္ဂလားဒေ့ရှ်နိုင်ငံကိုကူညီပေးဖို့အရေးကြီးနေတယ်လို့လည်း HRW ရဲ့ဒုက္ခသည်ခွင့်ရေးဆိုင်ရာအကြီးအကဲကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာ2019ခုနှစ်ဩဂတ်လကစလို့မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာမွတ်စလင်9သိန်းကျော်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အကြောင်း HRW နဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပြောဆိုထားတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ဖို့အဆင့်အထိပြင်ဆင်ထားပြီးဖြစ်ကြောင်းနဲ့နိုင်ငံတကာကစွပ်စွဲသလိုရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဆူဆူဝါးဝါးရှိခဲ့တယ်ဆိုတာအပြည့်အဝမှန်ကန်မှုမရှိတဲ့အကြောင်းပြောဆိုထားပါတယ်ရှင်
အမေရိကန်နိုင်ငံတွေနဲ့ထိုင်ဝမ်နဲ့ပတ်သက်တဲ့ကိစ္စတွေကိုမမှန်ကန်ကန်ကင်တွေဆောင်ရွက်ပြီးတော့မိနဲ့မကစားဖို့လိုတယ်ဆိုပြီးတရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကထိုက်ထွန်းလိုက်ပါတယ်။ထိုင်ဝမ်ကိုအမေရိကန်ဒေါ်လာ1.2ဘီလီယံတန်ဖိုးရှိတဲ့တန်ကားတွေ၊ဒုံးကျည်တွေနဲ့တခြားဆက်ဆက်ပစ္စည်းတွေကိုရောင်းချဖို့ကိစ္စကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနကအခုသတင်းပတ်စောပိုင်းကသဘောထူခဲ့ပါတယ်။ဒီကိစ္စကြောင့်တရုတ်နိုင်ငံကအမေရိကန်ကိုဒေါသထွက်ခဲ့ပြီးတော့ဒီစီဇန်ကိုဖျက်သိမ်းဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။အခုလိုလုပ်တာကတရုတ်တပီတောင်စနစ်ကိုထူထောင်ဖို့ဝါရကိုအကြီးကျယ်ချိုးဖောက်ပြီးပြည်တွင်းရေးကိုလည်းအလွန်ကြုံရောက်ဆွတ်ဖတ်တာဖြစ်သလိုအချုပ်ချာနဲ့လုံခြုံရေးကိုထိပါဆော်ကားတာဖြစ်တယ်လို့လည်းပြောလိုက်ပါတယ် ဒီလက်နဲ့ရောင်းချောင်းမှုမှာပါဝင်တဲ့ American စီးပွားရေးကုမ္ပဏီတွေကိုအေးအေးပိတ်ဆို့သွားမယ်လို့တရုတ်ဘက်ကပြောပါတယ်။ဒါပေမဲ့လည်း1989ခုနှစ်တရားနာမယ်အရေးခင်းဖြစ်ပြီးကြတဲ့က American ကလက်နဲ့ရောင်းချတဲ့ကုမ္ပဏီတွေကိုတရုတ်နိုင်ငံကိုလက်နဲ့မရောင်းချဖို့တားမြစ်ထားတာဖြစ်ပါတယ်။ထိုင်ဝမ်ကိုလက်နက်ရောင်းတာဟာအာရှပစိဖိတ်ဒေသတွေမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိရေးအတွက်ရည်ရွယ်တာဖြစ်ပြီးတော့အမေရိကန်အနေနဲ့တရုတ်နိုင်ငံရဲ့တပီတောင်စနစ်မူဝါဒကိုပြောင်းလဲတာမဟုတ်ဘူးလို့လည်းပြောပါရယ်အမေရိကန်အနေနဲ့ထိုင်ဝမ်ကိုစီးရီးယားကာကွယ်ပေးပြီးပုံမှန်လက်နက်ရောင်းချဖို့အတွက်ဥပဒေအရပြဋ္ဌာန်းထားတာဖြစ်ပါရယ်အဲ့လိုလုပ်တဲ့ပုံမှာတရုတ်ဘက်ကလည်းအမြဲတမ်းကန့်ကွက်လက်ရှိတာပါဒါပြင်ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကာရီဘီယံဒေသလေးနိုင်ငံကိုတွားရောက်ခဲ့တဲ့အတွက်မှာအမေရိကန်နိုင်ငံကိုဝင်ရောက်ခွင့်ပေးတဲ့ပုံမှာလည်းတရုတ်ဘက်ကပကြီမနဲ့ဖြစ်ခဲ့ပါတယ်။ထိုင်ဝမ်သမ္မတဟာထိုင်ဝမ်အမေရိကန်စီးပွားရေးညီလာခံတက်ရောက်ဖို့အတွက်ညွှန်းရုံးမျိုးကိုတောက်ကြနေကရောက်ရှိခဲ့ပြီးတော့အမေရိကန်လော့တော်ကပါတီနီယာစလုံးကခိုးဆိုတဲ့ဖွဲ့တွေဟာထိုင်ဝမ်သမ္မတနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဂျပန်နဲ့တန်ကိုရီးယားနိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေဟာဒီကနေ့စနေနေ့မှာပို့ပြီးဆိုးလာနေပါတယ်။အငင်းပွားမှုတွေဖြည့်ရှင်းနိုင်ခြင်းမရှိဘဲဆုံးသက်သွားခဲ့တဲ့တောက်ကြနေဆွေးနွေးပွဲနဲ့ပတ်သက်လို့လူတွေအထင်လွဲအောင်တန်ကိုရီးယားနိုင်ငံကလုပ်ခဲ့တယ်လို့ဂျပန်ဘက်ကဆွဆွဲပါတယ်။လက်ရှိအငင်းပွားမှုတွေကြောင့်ကမ္ဘာတစ်ဝန်းကကွန်ပျူတာမိုက်ခရိုချစ်ပ်တွေ၊စမတ်ဖုန်းတွေအထက်အဆင့်မြင့်နည်းပညာပစ္စည်းထုတ်လုပ်ရောင်းချမှုတွေကိုထိခိုက်လာနိုင်တာပါ။အဆင့်မြင့်ဖုန်းတွေထုတ်လုပ်တဲ့နေရာမှာတုံးတဲ့ဒီတောင်ကိုရီးယားကုမ္ပဏီတွေအတွက်အရေးကြီးတဲ့နည်းပညာကုန်ပစ္စည်းတချို့တင်ပို့မှုတွေကိုဂျပန်ကပိတ်ပင်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတောက်ချာနေကနိုင်ငံဆွေးနွေးခဲ့ကြတာမှာဘယ်လိုအချက်အလက်တွေကိုသာထုတ်ပြန်သွားမယ်ဆိုတဲ့ဒီနှစ်ဖက်သဘောတူညီမှုရယူခဲ့တာကိုတောင်ကိုရီးယားဘက်ကချုပ်ဖောက်ခဲ့တယ်လို့ဂျပန်ကုန်သွယ်ရေးဝန်ကြီးဌာနအရာရှိတဦးကပြောပါတယ်ရှင်
အမေရိကန်နိုင်ငံဟဝိုင်ပြည်နယ်ကမော်ရီချွန်းမှာတောမီလောင်ကျွမ်းတာကြောင့်မြေဟက်တာ4000လောက်မီလောင်ကျွမ်းသွားပြီးတော့လူတွေထောင်ထဲချီပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရတယ်လို့တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။မီအလုံးကိုမငြိမ်းသက်နိုင်သေးပေမဲ့လူတွေကိုချင်းချောင်းနိုင်တဲ့အဆင့်ကိုကျော်သွားပြီဖြစ်တဲ့အတွက်ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ကြတဲ့သူတွေကိုတော့သူတို့ရဲ့အိမ်တွေကိုပြန်ခွင့်ပြုလိုက်ပြီဖြစ်တယ်လို့လည်းအာနာပိုင်တွေကပြောပါတယ်။တောမီရဲ့အခြေအနေကပြောင်းလာနိုင်ခြင်းရှိတဲ့အတွက်ဒေသခံတွေအနေနဲ့အလဲလာတဲ့သူတွေအနေနဲ့လည်းသတိရှိကြဖို့ကိုလည်းပြည်နယ်တာဝန်ရှိသူတွေကသတိပေးထားပါတယ်ခင်ဗျာ
။စနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့barmis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံနေရာတော်တော်များများမှာဒီရက်ပိုင်းတွေအတွင်းမိုးသီးထန်စွာရွာသွန်းမှုကြောင့်ရေကြီးမှုတွေနဲ့ကြုံနေရပြီးအထူးသဖြင့်လက်နက်ကင်ပဋိပက္ခတွေကနေတိမ်းရှောင်နေရတဲ့ဒုက္ခသည်တွေဟာရေဘေးဒဏ်ကြောင့်အတိဒုက္ခရောက်နေကြရပါတယ်။ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ကဆစ်ရှောင်ဒုက္ခသည်တွေအတွက်အရေးပေါ်ကူညီကယ်ဆယ်မှုတွေရှိနေပေမဲ့လုံလောက်မှုမရှိဘူးလို့လည်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ဆစ်ဘေးသင့်ပြည်သူတွေဟာသဘာဝဘေးရန်ရဖြစ်တဲ့ရေဘေးကိုပါထပ်ပြီးသင့်နေရတဲ့အချိန်ကြုံနေရတဲ့အခက်အခဲတွေကိုစူးစီးတင်ပြပေးထားတာနားဆင်ပါရှင်။မြန်မာနိုင်ငံတဝန်းမိုးသီးထန်စွာရွာသွန်းပြီးတော့မြေရေတွေကစိုးရိမ်မက်အထိကျော်လွန်မြင့်တက်လာနေသလိုနေအိမ်တွေပါမျောပါသွားတဲ့အထိမြေကဘာပြိုကျမှုတွေလူနေအိမ်တွေထဲအထိရေလွှမ်းမှုတွေဖြစ်နေပါတယ်။အထူးသဖြင့်ကတော့ကချင်ပြည်နယ်မြစ်ကြီးနားမြို့အပါအဝင်နေရာတချို့မှာမိုးများရေကြီးနေပြီးမြေရေရှန်နေလို့ဒေသခံတွေနဲ့ဒုက္ခသည်တွေရေဘေးသင့်နေကြရတယ်လို့မြကြီးနားမြို့ခံကချင်လူငယ်မဆိုင်နုပန်းကပြောပြပါတယ်
။ရာဒီဥစ္စာထုတ်ပြန်တဲ့ဟာကတော့အရင်2004တုန်းကတစ်ခေါက်ဖြစ်ဘူးလေ။အဲ့နောက်ပိုင်းတော့မဖြစ်ဘူးလို့ပေါ့။ဒါပေမဲ့အခု2019ခုမှပြန်ဖြစ်လာဆိုတော့ဒီချင်းချင်းလေးမှလည်းဒီရေဘေးဒုက္ခတွေဆိုတော့လည်းမကြည့်ဘူးပေါ့နော်။ဒီရေနဲ့ပတ်သက်တဲ့ဟို security ဘယ်လိုမျိုးရှိရမလဲဆိုတဲ့အသိပညာ awareness တွေမရှိကြတော့အခုကျမတို့ဒီမှာလိုက်ဟိုစက်ပေါင်းချမ်းမှာရောက်နေတယ်။သူတို့ဆိုရင်ရေကိုအိမ်ပတ်ပတ်လေးဟိုဘယ်လိုပြောမလဲအကောင်းလွန်ထားတဲ့အပေါင်းပြည်ကိုယ်တော့မဲ့ပညာမှာထပ်ပြေးရမှာလေတို့ရှိမှာဘာမှပြင်ဆင်ထားရမရှိဘူးအကောင့်တစ်စီးရုံဆိုနေအေးကွာထားတယ်အဲ့မှာပဲနေကြတယ်ပေါ့ဘယ်မှမသွားကြတော့အဲ့လိုမျိုးဆိုတော့ဆေးရဘက်ကနေတို့ကိုဘာမှဟိုတော့ကူပေးရရင်လည်းဘာမှမရှိရတချို့ဆိုရင်တော့ဒီဖုန်းကြီးကမှသွားနေရချို့ကတော့ဖျားကြမှသွားနေရချို့ကြတော့အိမ်မှာတိတ်ဆန်နေရှိရောအတိတ်ဆန်နေကြည့်ရင်းနဲ့ဒီမှာပဲစောင့်နေရဆိုတဲ့ဟာမျိုးကိုသိရတယ်ပေါ့နော်ဒီအဓိကတော့ရေရဲဒီကအစားတောက်ရေလည်းပို့အဆေးရဘက်ကနေပြင်ပေးနိုင်ပို့
ကချင်ဒုက္ခသည်စခန်းတချို့မှာလည်းရေဘေးသင့်နေတဲ့အတွက်အခက်အခဲတွေဖြစ်နေကြပြီးလက်တလောဒေသခံတွေနဲ့ကချင်လူငယ်တွေဘက်ကရေဘေးသင့်ပြည်သူတွေလိုအပ်နေတဲ့တောက်သုံးရည်နဲ့လိုအပ်ချက်တွေကိုလိုက်လံကူညီပေးနေပေမဲ့လို့ရေဘေးပညာပေးတဲ့အခြေခံစားသုံးပစ္စည်းလိုအပ်ချက်တွေကတော့များစွာရှိနေတော့မယ်လို့လည်းကချင်လူငယ်မဆိုင်နုပန်ကအခြေအနေကိုပြောပြပါရစေ။ဒီ
ဘက်ရင်းနှီးပန်းဖြစ်တဲ့ပုံတော့ဒီလိုတို့စက်ပေါင်းချမ်းတို့အဓိကပုံမှယူကြည့်ရတော့ဒီဘက်ကပူလို့လည်းဖြစ်တယ်။မိုးကောင်းပြီးတော့ဒီဘက်မိုးဖောင်း ောင်းဝိုင်းမော်ဒီရေပစ်စနာရတော်တော်ရှိရဒီတင်းကအကုန်လုံးဖုံးဥစမရေအကုန်လုံးပြီးသွားတော့ဟိုတောက်နေကြီးအစမပြေဟာပစ်စနာရှိရအခုကဲမှာလဲကျွန်တော်တို့ဒီမနေ့အခုစီးဇန်ကန်ဆိုရင်တစ်ဆောင်ကန်ဖို့တဲ့ဒါပေမဲ့တစ်ဆောင်မှာလဲရေကြီးလာတော့အခုဖျားကြောင်းကိုပြန်မဟိုရွှေ့ရရပေါ့နော်ဆိုတော့ဒီလေချောင်းရတယ်ရေးပေးလေချောင်းရတယ်ပေါ့နော်နှစ်ခါခံရတယ်ပေါ့အဲ့လိုမျိုးခက်ခဲတုံ့ပြန်နေရလေမျိုးတို့ကရေးလေးပြဿနာရှိရပေါ့နော်လူကလည်းအများကြီးရှိရကြတော့မှနေရဆိုတော့ပေါ့နော်ပြီးတော့လူတွေပေါင်းစုံနေကြတာဆိုတော့ဒါတမိုင်းပြဿနာလို့တော်လေးကြီးနေတယ်ဆိုပြီးမှတော့ဒီလိုလိုပြောပြရတယ်ပေါ့ဟုတ
်စစ်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ထဲမှာလည်းမိုးသီးထန်စွာရွာသွန်းပြီးရေလွှမ်းမှုမှုတွေဖြစ်နေလို့မြောက်ဦးမင်းများနဲ့ကြောက်တော်ဒေသတွေကဒုက္ခသည်စခန့်တွေရေဘေးသင့်နေကြရပါတယ်မင်းများနဲ့မြောက်ဦးကတော့အခြေအနေတော်တော်လေးဆူဆူဝါးဝါးကြုံနေရတယ်လို့ဒုက္ခတွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကကိုစစောထွန်းကလည်းအခြေအနေကိုပြောပြပါရယ
်ဒီသုံးမျိုးနွယ်ဖြစ်နေတယ်မှာနာဦးမင်းပြကျောက်တော်ကပါတယ်အခြေအနေအဆိုးဆုံးကတော့ဒီမင်းပြနဲ့မြောက်ဦးပေါ့လေဒီရေကြီးနေတယ်လို့ဒီနေရာတဲ့အဲဒီသခင်နေမှာရှိတဲ့လူမျိုးတွေကိုစင်းကောက်လိုက်တဲ့ခါကျတော့အကုန်လုံးက15,000ဝန်းကျင်လောက်မှရှိနေပါတယ်မှာအခုနောက်ဆုံးအခြေအနေကတော့ဒီကလေးနေတဲ့နေတာပေါ့လေဒီကြတဲ့မိုးကလည်းပဲဆက်တိုက်ဆိုလိုရော်တွေပေါ့ဆိုတော့လောလောဆယ်ကတော့ဒီကားလေးမတွေတော့မှာပဲဒီရေမြုပ်ကြီးအခြေအနေရှိတယ်အဲဆိုတော့ဒီ limit တွေကလည်းပဲမရတော့ဘူးပေါ့နော်နောက်ရေးလဲဆိုလို့ရှိရင်လည်းပဲလောလောဆယ်မှာမြေတွေချောင်းတွေအကုန်လုံးကရေတူးတဲ့အတွက်ကြောင့်မလို့တော့လာအဆင်မပြေတော့ဘူးဒီနေ့ကကြတော့ဒီစီပင်းချောင်းသခင်တွေကိုဝင်ဆောက်ပွဲမုန်းတွေကလောလောဆယ်မှာမလုံးနိုင်ကြတဲ့အခြေအနေမှာတော့ဖြစ်နေတာပေါ့
မိုးကအဆက်မပြတ်ရွာသွန်းနေစေဖြစ်ပြီးရခိုင်လေးမျိုးပြည့်ရေတိုးနေလို့ဒုက္ခသည်စခန်းတွေတချို့တွေကိုရေတွေဝင်လာလို့ရေပေးလျာနေရာတွေကိုအေးပေါ်ပြောင်းရွှေ့ပေးနေရပြီးလက်တလောစစ်ကနေနေညင်သွားတဲ့အချိန်မှာတော့စစ်ဘေးသင့်ပြည်သူတွေလိုအပ်နေတဲ့ရေဘေးအကူအညီတွေကိုအဟန့်တားမရှိဘဲကူညီပေးနိုင်မှုတာဝန်ရှိတဲ့သူတွေဘက်ကအေးပေါ်စီစဉ်ပေးဖို့ကိုလည်းသူကတောင်းဆိုပါတယ်
အဲကျွန်တော်တို့ပြောချင်တာကတော့ဒီအစွာဖက်ကဒီတကယ်လက်ရှိမှာတကယ်ကိုဖြစ်နေတဲ့ဒုက္ခရောက်နေတဲ့အခြေအနေတွေကိုသူတို့တပည့်ရှင်ကြားကွင်းစင်းစစ်စစ်လေးလာပြီးတော့မှအဲလူဝတဲ့တပူထောက်ပံ့မှုကိုမြေမြေဆန်ဆန်ပြဖို့သင်ပါတယ
်။အော
်ဒါမှမဟုတ်ရှိနေပေဒီနိုင်ငံတကာဖွေးစည်းတွေကိုကွင်းထောက်ပံ့မှုတွေပြဖို့အတွက်ကိုခွင့်ပြုချက်တွေပေးသင့်ပြီပေါ့။ဘာလို့လဲဆိုတော့အခုနေဒီရဲ့ပိုင်းအခြေအနေကြီးမစ်ဆိုလို့ရှိရင်တိုက်ပွဲဖြစ်တဲ့အနေအထားတွေသိမတွေ့ရတော့ဘူးပေါ့။ကွင်းထောက်ပံ့မှုတွေကိုမြေမြေဆန်ဆန်နဲ့ခွင့်ပြုချက်ပေးသင့်တယ်ခွင့်ပြုပေးသင့်တယ
်စစ်ဘေးအဖြစ်ရေဘေးပါထပ်ပြီးတော့တည်နေရတဲ့ကချင်တဲ့ရခိုင်ကစစ်ဘေးတည်ပြည်သူတွေအတွက်အရေးပေါ်နေထိုင်နိုင်မှုတော့မတန့်ရှင်းတဲ့ရေကြောင်ဖြစ်လာနိုင်တဲ့ရောဂါတွေကိုကာကွယ်နိုင်မဲ့အခြေခံဆေးဝါးအကူအညီတွေကိုအရေးပေါ်လိုအပ်နေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်လက်တလောရာသီဥတုအခြေအနေကတော့ဘင်္ဂလားပင်လယ်အော်မှာမုတ်တုံလေးကအားကောက်နေပြီးမြန်မာနိုင်ငံတဝက်မိုးကြီးနိုင်ပြီးတော့ပင်လယ်ပြင်မှာလှိုင်းတင်းတင်းရှိနေတယ်လို့မိုးလေဝသနဲ့ဇလားပေတာကမိုးလေဝသအခြေအနေတွေကိုအချိန်နဲ့တပြေးညီဇက်တိုက်သတိပေးကြေညာနေပါတယ်ရှင်
မြန်မာတို့ရဲ့ရှေးအောင်ယဉ်ကျေးမှုအမွေနဲ့စုဝေးရာပကံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာယဉ်ကျေးမှုအမွေနဲ့အဖြစ်ဇူလိုင်လ6ရက်နေ့မှာသတ်မှတ်လိုက်ပါပြီ။အခုလိုရှေးအောင်အမွေနဲ့အဖြစ်သတ်မှတ်လိုက်တာကြောင့်ပကံဒေတာကိုရေရှည်ဘလို့ဆက်ပြီးတော့ထိန်းသိမ်းသွားဖို့လိုပါမလဲ။ကမ္ဘာအမွေနဲ့စီးဝင်ဒေတာနဲ့အညီဘာတွေချိုးတင်ပြင်ဆင်ဖို့လိုပါမလဲ။စရိုင်းနဲ့ပတ်သက်ပြီးတော့ဇူလိုင်လ13ရက်စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-5-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ။
ဒီကနေ့စနေညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာရောက်ရှိနေတဲ့ခိုလုံခွင့်တောင်းခံသူတွေကိုအကာအကွယ်ပေးဖို့ကြိုးပမ်းတဲ့အနေနဲ့ဒီသတင်းပတ်အတွင်းမှာပဲဒီမိုကရက်တွေကဥပဒေတရက်ကိုအဆိုပြုလိုက်ပါတယ်။အမေရိကန်သမ္မတထရန့်အစိုးရအဖွဲ့ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေနဲ့ပတ်သက်ပြီးစိုးရိမ်တာကြောင့်အခုလိုမျိုးဥပဒေပြဋ္ဌာန်းမှုအဆိုပြုတဲ့အပေါ်မှာတော့Republican တွေဘက်ကအပြစ်တင်လိုက်ကြတာပါတယ်။ Democrat တွေဟာနိုင်ငံတွင်းတရားမဝင်ခိုးဝေရွှေပြောင်းဝင်ရောက်မှုပြဿနာကိုအလေးအနက်မထားဘဲဒီပြဿနာပိုကြီးထွားအောင်လုပ်နေတယ်လို့လည်းဆွဆွဲပါတယ်။ Congress လွှတ်တော်ဆိုင်ရာ VOA သတင်းတောက် Catherine Jepson သတင်းပေးပို့ထားတာကိုတော့ကိုအောင်အောင်ပြောပြပေးပါရှင်။
တရားမဝင်ရှေ့ပြောင်းဝင်ရသူတွေကိုဖမ်းဆီးပြီးတော့နေရင်ပြန်ဖို့မယ်ဆိုတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်နေချိန်မှာပဲအစိုးရရဲ့ဒီလိုရဲ့ပေါ်ကန့်ကွက်ဆန္ဒပြနေကြတာပါလက်တင်တွေဘွားအရေးဆောင်ရွက်တဲ့ Hispanic Heritage Foundation အဖွဲ့ပြောခွင့်ရ Antonio Di Harino က
This is not a partisan issue.I think
it's being ဒါဟာပါတီတစ်ခုရဲ့ပြဿနာမဟုတ်ပေမဲ့အခုတော့ပါတီဆွဲနဲ့လုံနေကြတဲ့အခြေအနေတရဖြစ်လာပါတယ်။ဒါဟာနိုင်ငံရေးနဲ့လုံးဝမဆက်ဆက်တဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စဖြစ်ပါတယ
်။ဒါမှလည်း Republican သမ္မတ Trump နဲ့ Democrat တွေကြားလူဝင်မှုကြီးကြပ်ရေးနဲ့ဆက်ဆက်တဲ့ကိစ္စရည်နဲ့ပတ်သက်ပြီးအမြဲလိုလိုပါတီဆွဲနဲ့ချင်းကပ်အပြေးရှာနေကြတာပါ။အောက်လွှတ်တော် Democrat အမတ် Linda Sanchez က
Let's call his raids what they really are. They're family separation raids.
အခုလိုဖန်ဆီးထားတာဟာမိသားစုတွေတကွဲတပြားစီဖြစ်အောင်လုပ်တာပါ။ဒီမိသားစုတွေရဲ့ရှေ့ရေးဘာဆက်ဖြစ်မလဲ။မိဘနဲ့သားသမီးတွေတကွဲတပြားစီဖြစ်ပြီးဘယ်ကိုပို့မှာလဲ။ပြီးတော့လူခွေချိုးဖောက်မှုတွေဖိနှိပ်မှုတွေရှိနေတယ်ဆိုပြီးတရင်ထွက်ပေါ်နေတဲ့ DHS ထိန်းသိမ်းရေးစခန်းတွေစီအပို့ခံရမှာပါ။
ဒီနေဆက်ထင်းသိမ်းစခန်းတွေရဲ့တိစောက်ထားပုံဟာရေရှည်ထင်းသိမ်းမှုမဟုတ်တလို့အများပြားဖန်ဆီးထားတာကြောင့်အချင်းစခန်းအတွင်းလူဦးရေမတန်တဆများပြားနေရတယ်ဒီစခန်းတွေရဲ့အခြေအနေဟာအလွန်ဆိုးရွားနေကြောင်းတွားရောက်ကြည့်ရှုခဲ့တဲ့ဒီမိုကရက်အမတ်တွေကပြောပါရယ်နယူးယောက်ပြည်နယ်အောက်လွှတ်တော်အမတ်အလက်ဇန်ဒရီယာအိုကာစီယိုကော့ဒက်စ်က
There is no need for us to do thisThere's no need for us to overcrowd and to
ဒီလိုမျိုးအခြေအနေရအောင်လုပ်ဖို့မလိုပါဘူး။နေရာအလုံးလောက်မရှိဘဲဖမ်းဆီးတာအပြစ်မရှိသူတွေကိုဖမ်းတာသူတို့ရဲ့အခြေခံအခွင့်အရေးရဖို့ကြိုးစားနေချိန်မှာသူတို့ကိုရာဇဝတ်ပြစ်မှုကျူးလွန်သူတွေလို့ဆက်ဆံတာဒါတွေမလိုအပ်ပါဘူး
။ Ocasio Cortez အပါဝင်ဒီမိုကရက်အမတ်တော်များများကအောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Nancy Pelosi ဟာ Trump အစိုးရရဲ့လုပ်ရည်တွေကိုတားဆီးဖို့ပြက်ကွက်တယ်ဆိုပြီးတော့ဆွဆွဲကြပါရတယ်။ဒါကြောင့် Pelosi ကဒီသတင်းပတ်အတွင်းဥပဒေသစ်ပြဋ္ဌာန်းဖို့အစုပြုလိုက်တာပါ။
It's never too late to do the right thing for the children and when it comes to children
ကလေးတွေအတွက်လှုံ့ဆော်မှုဘယ်တော့မှနှောက်မကြပါဘူးအထူးသဖြင့်သူတို့နဲ့ပတ်သက်ရင်ပြက်ပြက်သားသားအကူအညီပေးပြီးအကာအကွယ်ပေးမှာပါဥပဒေတွေပြဋ္ဌာန်းသွားပါမယ
်ဒါမှမဟုတ် Republican တွေကြီးစိုးတဲ့အထက်လွှတ်တော်ကဒီဥပဒေကိုအတည်ပြုပေးဖို့မလွယ်ပါဘူးဒီနှစ်အတွက်အသုံးစရိတ်မလွန်လောက်ဘူးလို့ပြောပါတယ် All of the Republican အမတ် Michael Cloud က
Our current border facilities are not designed to handle these current numbers. Border
patrol. ဒါကထင်းထင်းစကန်နီရတလောက်လူကြီးအများပြားကိုထင်းထင်းမှုဖွက်စီးတိစောက်ထားတာမျိုးမဟုတ်ပါဘူး။လူမှုကြီးကြပ်ရေးဝန်ထမ်းတွေအနေနဲ့သူတို့စွန့်ဆောင်နေတဲ့အနေအထားနဲ့အကောင်းဆုံးကိုလုပ်နေကြတာပါ။မနိုင်ဝင်ထမ်းနေကြတာကိုလည်းသူတို့ကနားလည်ထားပြီးလူဝင်ရကလည်းနေအသုံးစရိတ်ကလည်းမလုံလောက်တာကြောင့်ဒီနိုင်ငံတွေကတချို့မူရခိုင်းသားတွေလောက်တော့မပြည့်မစုံဖြစ်နေတဲ့အခြေအနေမျိုးလိုတော့စဉ်းစားကြည့်လို့ရပါတယ်။ Congress လွှတ်တော်ကလည်းဒီကိစ္စကိုဘာမှလုပ်မပေးပါဘူး။
ပိုပြီးတော့ဖန်ဆီးတွေများလာမှမျိုးကိုမလိုလားတဲ့ဒီမိုကရက်တွေကလည်းအသုံးစရိတ်တိုးမပြည့်ရထားတာကြောင့်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့အရှိမတိုးတာနောက်မဆုတ်တာအခြေအနေမျိုးဆက်ရောက်နေတာပါခင်ဗျာ
။ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကဘာပေါ်မှာအရွယ်မရောက်သေးတဲ့မိန်းကလေးငယ်အိမ်တော်ပြုမှုနှုံအများဆုံးဖြစ်တဲ့နိုင်ငံတကာရဲ့အခြေအနေကိုတင်ပြပေးကြပါမယ်။နိုင်ငံနိုင်ငံဟာဆိုရင်တော့ကမ္ဘာပေါ်မှာအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေအိမ်တော်ပြုမှုနှုန်းကအများဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။အာဖရိကတိုက်တွင်းမှာအသက်18နှစ်အောက်မိန်းကလေးငယ်4ယောက်မှ3ယောက်ဟာအရွယ်မရောက်ခင်မှာအိမ်တော်ပြုကြရတာပါ။ဒီအစဉ်လာကိုမိန်းကလေးငယ်တချို့ကဆန့်ကျင်ကန့်ကွက်လာနေကြပြီးသူတို့ကိုအသက်မပြည့်ခင်အိမ်တော်ပြုခံခဲ့ကြရတဲ့အရွယ်ရောက်ပြီးသူအမျိုးသမီးတွေကကူညီပေးနေကြပါတယ်။ဒီအကြောင်းကိုတော့နိုင်ငံနိုင်ငံနေရာမေကနေအန်နီသတင်းပေးပို့ထားတာကိုဇော်ဝင်းလိုင်ပြောပြပေးပါရှင်။
အသက်24နှစ်အရွယ်ဘာကီစာချိုက်ဘူးဟာအရမထိမြလက်ထပ်ပေးတဲ့အစီအစဉ်ကိုကန့်ကွက်တဲ့အကြောင်းဆွနေဖို့နိုင်ဂျာအမျိုးသမီးငယ်တွေနဲ့တလား၂ကြိမ်တွေ့ဆုံပါတယ်ကုလသမဂ္ဂရဲ့အဆိုအရနိုင်ဂျာမိန်းကလေးငယ်၄ယောက်မှာ၃ယောက်ဟာအသက်18နှစ်မပြည့်ခင်လက်ထပ်ပေးခြင်းခံကြရပါတယ်ချိုက်ဘူးအနေနဲ့အခုလိုအသက်မပြည့်သေးသူတွေလက်ထပ်ပေးတာကိုကန့်ကွက်နေရတဲ့အကြောင်းရင်းကသူကိုယ်တိုင်အသက်18နှစ်မှာလက်ထပ်ပေးခြင်းခံခဲ့ရပြီးကျောင်းမှာထွက်လိုက်ရလို့ပ
ါ Ma sensibilisation fixe les jeunes filles.Il faut qu'elle sache ce qu'elle veut.
ကျမတိထားတဲ့ကိစ္စအကြောင်းမိန်းကလေးငယ်တွေကိုသတင်းပေးတာပါသူတို့အနေနဲ့ဘာဖြစ်ချင်တယ်ဘယ်ကိုသွားချင်တယ်ဘလို့ရအောင်သွားရမယ်ဆိုတာတိထားဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့ကိုယ်ရည်မှန်းချက်ပန်းတိုင်းကိုသိမှဘလို့သွားရမယ်ဆိုတာသိနိုင်မှာပါသူတို့မှာရွေးချယ်ပိုင်ခွင့်ရှိပါတယ်ရင်းစုပ်ပိုင်ခွင့်လည်းရှိတယ်ဆိုတာကိုသိဖို့လိုပါတယ
်လင်မယားကွာရှင်းပြတဲ့နောက်မှာခြိုက်ဘူးဟာစစ်ကြောင်းသူဖြစ်လာခဲ့ပါတယ်ဒါပေမဲ့မိဘတွေနဲ့ရံဖြစ်ပြီးရဲတပ်ဖွဲ့နဲ့တခြားအကူအညီပေးရေးအဖွဲ့တွေရဲ့ပံ့ပိုးမှုတွေကြောင့်အခုလိုဘဝကိုရောက်ဖို့9နှစ်လောက်ကြိုးစားခဲ့ရပါတယ်။ SOS Women and Child Victims Violence အမျိုးသမီးနဲ့ကလေးငယ်များအကြမ်းဖက်မှုစတင်အဖွဲ့တို့ကခြိုက်ဘူးအပါအဝင်ထောင်နဲ့ချီတဲ့နိုင်ငံမင်းကလေးငယ်တွေကိုကယ်တင်ပေးနိုင်ခဲ့ပါတယ်။သူတို့အဖွဲ့ချင်းကပ်လှုပ်ဆောင်ပုံအကြောင်း SOS Women and Child Victims Violence အဖွဲ့က မာရီယန်မူဆာကအခုလိုရှင်းပြပါတယ
် Le plus souvent nous saisissons le procureur de la République et en saisissant
ခါတလေကျမတို့ကအစိုးရရှင်းနေရေးစီကအကူအညီတောင်းရပါတယ်အဲ့ဒီလိုအစိုးရရှင်းနေကကိုယ့်ဘက်ကိုပါလာခြင်းအပြင်သူတို့ကမိဘတွေအနေနဲ့နှောက်နှောင်မှာကိုယ့်သားသမီးတွေကိုအတမလက်ထပ်မပေးပါဘူးဆိုတဲ့ဂရုခံဝန်ချက်ကိုလက်မှတ်ထိုးခိုင်းလို့ရပါတယ
်ဒါပေမဲ့ကမ္ဘာမှာအစည်းအဝေးဆုံးနိုင်ငံတွေထဲပါဝင်တဲ့နိုင်ဂျာလိုနိုင်ငံမျိုးမှာအသက်မပြည့်သေးသူတွေကိုအိမ်တောင်ပြုမှုကိုတိုက်ဖျက်ဖို့ကမလွယ်ကူလာပါဘူးမိသားစုဝင်ငွေနဲတာကြောင့်ယောက်ျားလေးတွေရဲ့ပညာရေးကိုပဲမိဘတွေကအယုံဆိုင်ကြပြီးသမီးတွေကိုငငယ်ရွယ်ရွယ်နဲ့အိမ်တောင်ပြုပေးလိုက်ကြပါတယ်ဇူလိုင်လ9ရက်နေ့ကနိုင်ယာမေးမြို့မှာကျင်းပတဲ့အာဖရိကသမ္မတထိပ်သီးဆွေးဝဲအတွင်းအမျိုးသမီးအခွင့်အရေးကိုမြင့်တင်ပေးသွားမယ်လို့နိုင်ဂျာသမ္မတအီဆူဖူမဟာမဒူကပြောပါတယ
် Il faut que on renforce leur employabilité Il faut
ဒီလိုမျိုးလောက်ကန်ရနိုင်ကိုကျွန်တော်တို့စူးစမ်းပါမယ်သူတို့ဟာလုပ်ငန်းခွင်ဝင်နိုင်မဲ့ပညာတွေတက်မြောက်ရပါမယ်ဒါမှလည်းသူတို့အလုပ်ကိုအလွယ်တကူရနိုင်ကြမှာပါဒါမှလည်းသူတို့ဘဝတွေပိုပြီးအမီခိုကင်းလာမှာပ
ါဒီတော့အတွင်းသူတို့ကိုဘယ်သူမှအာဓမ္မထိမ့်မြလက်ထပ်ပေးလို့မရဘူးခလေးဟာခလေးလိုပဲဆက်နေခွင့်ရှိတယ်ဆိုတာကိုအချင်းချင်းသတင်းစကားပါကြဖို့အမျိုးသမီးငယ်တွေကိုခြိုက်ဘူးကလိုက်လံဟောပြောပေးနေပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်နှစ်နာရီကြာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ဒီညပိုင်းအစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူမြမတခွင်အစီအစဉ်နဲ့စနေညဒိုင်းလေးလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အစီအစဉ်လေးဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလှည့်ကြီးညာပေးပါအောင်မယ်ရှင
်။အမေရိကန်ပြည်တော်စုလူဝီစီယာနာပြည်နယ်မှာအပူပိုင်းမုန်တိုင်းဘယ်ရီကြောင့်ဖြစ်ပေါ်လာတဲ့တိမ်ညိုတိမ်မဲတွေဟာဒီကနေ့ကုန်းတွင်းပိုင်းကိုရွေ့လျားလာနေတယ်လို့မိုးလေဝသပညာရှင်တွေကပြောပါရယ်။ဘယ်ရီမုန်တိုင်းကြောင့်လေပြင်းမုန်တိုင်းတိုက်ခတ်ပြီးမိုးကြီးနိုင်တယ်လို့အန်ရယ်ရှိတဲ့မုန်တိုင်းတစ်ခုဖြစ်လာနိုင်တယ်လို့အမျိုးသားဟာရီကိန်းစင်တာကသတိပေးထားတာပါ။အမြင့်ဆုံးလေတိုက်နှုန်းတနားကြီးကီလိုမီတာ100အထိရှိနိုင်တယ်လို့ဆိုပါရယ်မက္ဆီကိုပင်လယ်ကွေ့ကနေဘယ်ရီမုန်တိုင်းတဖြည်းဖြည်းဝင်ရောက်လာနေတာနဲ့အမျှလူအီစီယာနာပြည်နယ်နယူးအော်လင်းစ်မြို့ကမြို့ကန်တွေကတော့သူတို့ရဲ့နေအိမ်တွေကိုမုန်တိုင်းတိုင်ခံနိုင်အောင်ပြင်ဆင်နေကြပြီးကြိုတင်ရိတ်ခါစုဆောင်းတာတွေလည်းလုပ်နေကြပါရယ်ရှင်ရုရှားနိုင်ငံကနေကောက်ဝေးဆိုင်ရာပစ္စည်းတွေဝယ်ယူဖို့သဘောတူထားတဲ့အချိန်လေကြောင်းကောက်ဝေးဆိုင်ရာအစ်စ်မြင့်လက်နက်ပစ္စည်းတွေဒီကနေ့ရုရှားကနေတူရကီကိုထပ်မံရောက်ရှိလာတဲ့အကြောင်းတူရကီကောက်ဝေးဝန်ကြီးဌာနကပြောပါရယ်ဒီလိုရဲ့ကြောင့်နေတိုးမအာမိတ်အဖွဲ့ဝင်တူရကီအပေါ်မှာအမေရိကန်ကတန်ခတ်ပိတ်ဆို့တာတွေလှုပ်လာနိုင်ပါရယ်အန်ကာရာမြို့တော်အနီးကမားတက်လေတက်စခန်းကို၄ဆင့်မြောက်ရုရှားကုန်တင်လေယာဉ်ဒီကနေ့ဆက်ရောက်တာဖြစ်ပြီးဒီမတိုင်ခင်တရက်ကလည်းဒီလေတက်စခန်းကိုပဲရုရှားလေတက် AN-124 လေယာဉ်ကြီး၃ဆင့်နဲ့အစစ်မြစ်ဆက်လက်နက်ပစ္စည်းတွေပို့ဆောင်ပေးခဲ့တဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်တုံရာသီကာလမိုးများပြီးရေကြီးမြေပြိုတာတွေကြောင့်ဒုက္ခသည်နေအိမ်တွေအများအပြားဆုံးရှုံးရမယ့်အခြေအနေနဲ့ထိခိုက်ဒဏ်ရာရမှုတွေများလာနိုင်တဲ့အထိစိုးစိုးဝါဖြစ်လာနိုင်တယ်လို့နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကပြောပါတယ်ဒီလအစောပိုင်းကစလို့ရေကြီးတာနဲ့မြေပြိုတာတွေကြောင့်ကောက်ဆက်ပစာဒေသအနီးကဒုက္ခသည်စခန်းတွေမှာဒုက္ခသည်6,000နီးပါးနေစရာအိမ်တွေဆုံးရှုံးခဲ့ရပြီးဒုက္ခသည်တွေခိုလုံနေတဲ့ယာယီတပ်အိမ် 3,500 ထိခိုက်ပျက်စီးသွားခဲ့ကြောင်းနဲ့ကလေးငယ်တဦးအပါဝင်2ဦးသိဆုံးခဲ့တဲ့အကြောင်းဇူလိုင်လ2ရက်နေ့ကထုတ်ပြန်တဲ့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလပထမဆယ်ရက်အတွင်းရေကြီးမှုပေါင်း28ကြိမ်ထက်မနည်းရှိခဲ့ပြီးလေပြင်းတိုက်ခတ်မှုအကြိမ်60နဲ့မြေပြိုမှုပေါင်းကတော့400ကျော်ရှိခဲ့တဲ့အကြောင်းရွှေ့ပြားနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ကလည်းထုတ်ပြန်ထားပါတယ်ရှင်
။စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြစ်ထွေးကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Zubil Etaris ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
။